အဲ့ဒီအရေးကြီးအဆိုကိုလွှတ်တော်ထဲမှာဆွေးနွေးခွင့်ရဖို့လွှတ်တော်ဥက္ကဋ္ဌစီကိုမနေ့ကတည်းကတင်ပြလိုက်ပြီးမဲ့ဒီကနေ့မနက်ပိုင်းလွှတ်တော်အစည်းအဝေးမစတင်ခင်ပြည်သူ့လွှတ်တော်ညွှန်ကြားရေးမှူးကဒေါက်ခင်စောဝေကိုခေါ်ပြီးအဲ့ဒီအဆိုကိုလွှတ်တော်ဥက္ကဋ္ဌကိုယ်တိုင်ကဆွေးနွေးခွင့်မပြုတာလို့ပြောလိုက်တာဖြစ်ပါတယ်။ဘာကြောင့်ခွင့်မပြုတာလဲဆိုတဲ့အသေးစိတ်အကြောင်းပြချက်ကိုတော့မသိရဘူးလို့ဒေါက်ခင်စောဝေကပြောပါတယ်။အဲ့ဒီအဆိုကိုပယ်ချလိုက်တာနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကို RFA ကဖုန်းနဲ့ဆက်သွယ်ပြီးမဲ့လဲဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တဲကဘူတီတောင်မောင်တော်ရသေတောင်ပုံနာကျွန်းကြောက်တော်မြအူးမင်းပြားမြေပုံမြို့နယ်တို့အပြင်ချင်းပြည်နယ်ပလောဝမြို့နယ်တို့မှာပြီးခဲ့တဲ့ဇွန်လ20ရက်နေ့ကစပြီးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနေ MPD, Udidu, Telinor, Minder ကုမ္ပဏီတွေက Mobile Phone Internet Line တွေအသုံးပြုခွင့်ယာယီဖြတ်တောက်ထားဖို့ညွှန်ကြားထားခဲ့တာဖြစ်ပါတယ်။အဲ့ဒီအရေးကြီးအဆိုပယ်ချခံလိုက်ရတာနဲ့ပတ်သက်ပြီးဒေါက်ခင်စောဝေက
နေရာဒီသူတို့တော့ဥက္ကဋ္ဌစီကိုတင်တယ်အဲ့တော့ဒီနေ့မနေ့မှာပဲညွန်ချုပ်ကအဒီကိုခေါ်ပြောရပေါ့နော်ဒီလိုဆိုတာဥက္ကဋ္ဌကိုလည်းဆင်းနေဆင်းမပေးဘူးလို့ပြောပါတယ်အဲ့ဒါကြောင့်သူကလို့ပဲခေါ်ပြောရပေါ့နော်ဒီလိုဒီကြီးအဆိုကတော်တော်ကိုတင်ပြီးမရလိုက်ဘူးဆိုတော့မရလိုက်တဲ့သဘောပါသူကဆက်လုပ်ထားတယ်ဆိုပေမဲ့လည်းဒါတော်တော်တင်မှလည်းဆွေးနွေးဆွေးပြေးလေရတာပဲလေလွတ်တော်ဥက္ကဋ္ဌတယောက်ရဲ့လုံးဝခွင့်လို့ပဲမြင်ပါပဲ
အင်တာနက်လိုင်းတွေပိတ်ထားရတဲ့အကြောင်းရင်းမှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လို့ဆိုပြီးမဲ့လည်းအကြောင်းပြချက်ဟာလုံလောက်မှုမရှိကြောင်းလက်ရှိဒေတာတွေမှာတဘာဝဘေးအန္တရာယ်ကိုခံစားနေကြရတယ်လို့တည်ငြိမ်အေးချမ်းမှုမှာပုံမိုးဆိုးရွားနေတာကိုတွေ့မြင်ရတယ်လို့ကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကလည်းပြောကြပါတယ်ရခိုင်ပြည်နယ်မှာစစ်ဘေးရှောင်သူ9000ခန့်ရှိနေပြီးတဘာဝဘေးဒဏ်လဲခံစားနေကြရတာမို့ကယ်ဆယ်ရေးဘက်မှာအင်တာနက်အွန်လိုင်းအသုံးပြုခွင့်မရဖြစ်နေတာကြောင့်အခက်အခဲတွေကြုံတွေ့နေရတယ်လို့ဖြူစင်မြစ်တာပရဟိတအသင်းဥက္ကဋ္ဌဦးညီပုကပြောပါတယ
်သူတို့မှသာသူတို့ဖြစ်နေတဲ့အချက်ချင်းကိုဖြစ်ကြပါလားဒီမအောင်မဆိုင်တဲ့ကျွန်တော်တို့ဒီပြည်သူတွေကိုအဲ့လိုလောက်လာတယ်ဆိုတော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့တော့မခင်နိုင်ဘူးပေါ့နော်အင်တာနက်လိုင်းတွေဖြစ်တော့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ငွေသေးတဲ့အပိုင်းတွေပေါ့ဗျာအွန်လိုင်းနဲ့လုပ်နေရတဲ့အပိုင်းစားတွေကြတော့ကျွန်တော်တို့ဒီမှာရွက်ကြတော့တယ်ဒီနိုင်ငံကြီးနဲ့ပတ်သက်ပြီးတော့ကြတော့အေးနိုင်ငံရဲ့ပြည်ထောင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအဲ့ဒီရွက်ကြတဲ့ဥစ္စာတော့မမြင်ဘူးဘာလို့လဲဆိုတော့လူတူတယောက်ကိုအဲ့လိုလုံလာပြီဆိုတော့တခါတလေပောက်ကွဲတဲ့ဆန္ဒတွေရှိလာကြတယ်အဲ့ဒီပောက်ကွဲတဲ့ဆန္ဒတွေကိုထိန်းချုပ်မှုကဘယ်လိုထိန်းချုပ်ရမလဲဆိုတော့အဲ့ဒါတွေထက်ပြီးတော့မပောက်ကွဲအောင်အဲ့လိုအမျိုးနဲ့ထိန်းချုပ်ရမယ်လို့တော့မထင်ပါဘူးဗ
ျကယ်ဆယ်ရေးလုပ်ငန်းတွေအတွက်တနေရာကနေတနေရာကိုငွေလွှဲပေးဖို့အတွက်လည်းအခက်အခဲတွေကြုံရတယ်လို့စီးပွားရေးဘက်မှလည်းအခက်အခဲတွေဖြစ်နေရတယ်လို့ပြောကြပါတယ်တိုက်ပွဲတွေကြောင့်တနေရာနဲ့တနေရာဘယ်လိုအခြေအနေတွေရှိတယ်ဆိုတာကိုမသိနိုင်ကြရတဲ့အတွက်သတင်းအမှောင်ချထားသလိုဖြစ်နေတယ်လို့ရသေးတောင်မြို့နယ်ဇေဒီမြင်ရွာသားဦးစောဝင်းကပြောပါတယ
်။အင်တာနက်လိုင်းကတော့ဒီသတင်းအမှောင်ချထားတာတွေအဓိကကျွန်တော်ကပေါ့အခုဆိုရင်ဥပြီးတော်မြို့နယ်ချက်ချက်ချားတော့မှာအင်္ဂလိပ်မင်းချုပ်ခံရတာပေါ့အင်တာနက်လိုင်းမရှိတဲ့အချိန်မှာကြတော့အဲ့ဒီထောက်ထားတွေကဒီမှာပုံပြနိုင်ဖို့ပေါ့သတင်းဌာနတွေမှာနောက်ဒီရေဘေးတို့ခပ်တွေရာစားအဆက်တွေကိုခက်ခဲတော့တာပေါ့
အင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့အတွက်ပြီးခဲ့တဲ့ဇွန်လ26ရက်နေ့ကရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုကိုဆွေးနွေးအတူပြုပြီးပြည်အောင်စုအစိုးရကိုတိုက်တွန်းထားပါတယ်အင်တာနက်လိုင်းတွေဖြတ်တောက်ထားလို့လူခွင့်ရချိုးပေါက်ခံရတာတွေကိုပုံမိုးစိုးရိမ်မိတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထုတ်ပြန်ထားကြပါတယ်ခင်ဗျာကျွန်တော်ကျော်သူပါ